မေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ထိပ်တီးတွေ့ဆုံမှုစီစဉ်နေကြောင်းဤဆက်သူတွေကိုကိုကပီးတင်တွေကဖော်ပြနေပါတယ်။သမ္မတထရန့်ရဲ့ရှေ့လောက်ဥရောပကြီးစည်အတွေ့တွေ့ဆုံဖြစ်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။ဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့မှာဇူလိုင်လ17ရက်နေ့နဲ့12ရက်နေ့တွင်မှချင်းပါမယ်။မြောက်အတ္တလန္တိတ်ဆစ်စာချုပ်အဖွဲ့နေတူအစည်းအဝေးမတိုင်ခင်မှာဖြစ်ဖြစ်နောက်နှစ်ရက်အကြာပြည်တွင်းခီးစဉ်နောက်ပိုင်းဖြစ်ဖြစ်ဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။သမရအင်ဂျီရောကတော့မှတ်ချက်ပေးဖို့မနေ့နှောင်းပိုင်းအထိညှိဆိုင်ခဲ့ပြီးအမေရိကန်မျိုးသားလုံခြုံရေးကောင်စီကလည်း VOA ရဲ့မိငင်းချက်ကိုတစုံတရာတုံ့ပြန်တာမျိုးမရှိခဲ့ပါဘူး။ထိပ်တီးတွေ့ဆုံမဲ့သတင်းနဲ့ပတ်သက်လို့ရုရှားသမ္မတရဲ့ပြောခွင့်ရသူဒမစ်ရှီပက်စကော့ကလည်းဒီနေ့တယ်လီဖုန်းကတစ်ဆင့်သတင်းစာရှင်းလင်းပွဲအတွက်မှတ်ချက်ပေးဖို့ညှိဆိုင်ခဲ့ပေမဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ရှေ့သတင်းပတ်ထဲရုရှားကိုလာရောက်ပြီးကြိုတင်ပြသဖို့ဆွေးနွေးလိုက်မယ်လို့မျှော်လင့်ကြောင်းပြောပါလေ။တွေ့ဆုံမဲ့နေရာကိုတရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့လည်းနေတူးထိပ်ပြီးအစည်းအဝေးပွဲနောက်ပိုင်းဥရောပနိုင်ငံကမျိုးတော်တစ်ခုခုမှဖြစ်နိုင်ကြောင်းပြည်ပသတင်းအေဂျင်စီအတော်များများကဖော်ပြနေကြပါတယ်။ဩစတြေးလျနိုင်ငံဗီယန်နာမြို့မှာတွေ့ဆုံဖို့လာလာရှိကြောင်းလည်းသတင်းတချို့ကဖော်ပြပါတယ်။သမ္မတထရန့်ကတော့ရုရှားသမ္မတကမ္ဘာအလယ်မှာပြန်လည်ဝင်ဆက်စီလိုကြောင်းပြောဆိုထားတာပါ။ဒီလဇမ်းပိုင်းကနေဒါနိုင်ငံခွေးစက်မှာညီလာခံချစ်ပိုက်ခဲ့တဲ့ဆက်မှုထိပ်ပြီးခုနှစ်နိုင်ငံမှာရုရှားနိုင်ငံကိုပြန်လည်လက်ခံမှုနဲ့သမ္မတထရန့်ကတိုက်တွန်းခဲ့ပါတယ်။ယူကရိန်းနိုင်ငံပိုင်းခရိုင်းမီးယားဒေသကိုရုရှားပိုင်အဖြစ်2014ခုနှစ်မှာသွတ်သွန်းခဲ့ပြီးတဲ့နောက်မှာပဲရုရှားကို G7 အဖွဲ့ဝင်အဖြစ်ကနေထုတ်ပယ်ခဲ့တာပါ။